Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2014ခုနှစ်မေလ4ရက်တနင်္ဂနွေနေ့မနက်ခင်းအတွက် VOA အမေရိကန်အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းကီလိုမီတာ2432နဲ့39တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်ခင်းစီစဉ်မှုကကျွန်မစုမော်ပါရှင်
ကျွန်တော်ရန်နိုင်ပါခုမနက်သတင်းတွေကိုဥဆံမဝင်နဲ့အတူချင်းညာပြီးသွားမှာဖြစ်ပါတယ်ယူကရိန်းနိုင်ငံရှေ့ဘက်ခြမ်းကခွဲထွက်ရေးသမားတွေကိုစီးရီးအရဆက်ပြီးတော့ထိုးစစ်ဆင်သွားမယ်လို့ယူကရိန်းနိုင်ငံကပြောလိုက်ပါတယ်သတင်းမီဒီယာအနေနဲ့လုံခြုံတဲ့ဝန်ကျင်မှာကြောက်တရားကင်းရှင်းစွာနဲ့သတင်းတွေကိုထုတ်ပြန်နိုင်ရမယ်လို့စနေနေ့ကကြားရောက်တဲ့ကမ္ဘာသတင်းလလတ်ခွင့်နေ့မှာကုလသမဂ္ဂကပြောလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုအခုမနက်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါရှင်ဒီမနက်ခင်းနားဆင်ရမယ့်သတင်းတွေထဲမှာဆိုရင်ပွင့်လင်းလွတ်လပ်ကာစမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေအခုဘယ်လိုရှိပါသလဲ
2012မှာရှိုးတက်ပြီမြန်မာ2013နောက်ပိုင်းနဲ့2014မှာတော့မီဒီယာခြေနေကနောက်ပြန်ဆိုးသွားတယ်လို့
မြန်မာမီဒီယာရေးသုံးသက်သူဦးထက်အောင်ကျော်ပါရှင်ဒီလိုသတင်းတွေနဲ့အတူတရုတ်မြန်မာဆက်ဆံရေးပုံစံသစ်အကြောင်းမြန်မာရေးသုံးသက်ချက်နဲ့အမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နောက်ဓာတ်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ဦးစံမိုးဝေတို့ကကြီးညာပေးကြပါလိမ့်မယ်ရှင်
ယူကရိန်းနိုင်ငံရှေ့ပိုင်းကရုရှားဘာသာစကားပြောတဲ့သူတွေစီကနေဖုန်းဆက်အကူအညီတောင်းတာတွေထောင်ထဲချီလက်ခံရရှိခဲ့တယ်လို့ရုရှားဆိုရဘက်ကသတင်းတွေထွက်ပေါ်လာတာနဲ့အမျှအိဒေသမှာရှိတဲ့ရုရှားလူလာတဲ့ခွဲထွက်ရေးသမားတွေကိုစီးရီးယားထိုးစစ်ဆင်တာတွေဆက်လုပ်သွားမယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်။ယူကရိန်းတပ်တွေဟာခရမတော့စ်မြို့ကတပုံးတွေသိမ်းယူထားတဲ့အစိုးရအဆောက်အုံတွေနဲ့ရုံမြင့်တန်းကြားထားဝါတိုင်းကိုပြန်လည်သိမ်းပိုင်နိုင်ခဲ့တယ်လို့လည်းယူကရိန်းပြည်ထောင်ဝန်ကြီးအာဆန်အဗကော့ဖ်ကပြောလိုက်ပါတယ်။အခုလိုယူကရိန်းဘက်ကထိုးစစ်ဆင်လာတာကိုဘယ်လိုတုံ့ပြန်မလဲဆိုတာရုရှားသမ္မတဗလာဒီမီယာပူတင်ကမဆုံးဖြတ်သေးဘူးလို့ရုရှားဆိုရပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်ကမော်စကိုမြို့မှာပြောကြားလိုက်ပါတယ်။အိုဒက်ဆာမြို့မှာတောက်ကြာနေကဖြစ်ခဲ့တဲ့အဲ့ဒီထိုးစစ်ဆင်မှုကြောင့်42ယောက်ထပ်မနေတည်ဆုံးခဲ့ပြီးတော့အများစုကရုရှားထောက်ခံသူတွေဖြစ်ကြပါတယ်။ယူကရိန်းနိုင်ငံနဲ့ကပ်နေတဲ့နယ်စပ်တစ်လျှောက်မှာတော့ရုရှားနိုင်ငံဘက်ကစစ်တီအင်အား4000အပါအဝင်စစ်ကားတွေအများပြားကိုချထားပါတယ်။ချိန်ထဲမှာပဲအိုဒက်ဆာမြို့မှာတောက်ကြနေကဖြစ်ခဲ့တဲ့တိုက်ပွဲတွေတွင်သေဆုံးသွားသူတွေအတွက်နှစ်ရက်ကြာဝန်းနေချင်းအထိမ်းအမှတ်နေ့အဖြစ်ယူကရိန်းဆိုရကကြေညာခဲ့ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာကွန်ဂိုနိုင်ငံကိုရောက်ရှိသွားပြီးကွန်ဂိုသမ္မတဖြစ်တဲ့ကာဘီလာဂျိုးဆက်ကာဘီလာနဲ့တွေ့ဆုံမှာဖြစ်ပါတယ်နိုင်ငံခေါင်းဆောင်နှစ်ယောက်တွေ့ဆုံချိန်မှာမကြသေးခင်ကကွန်ဂိုနိုင်ငံအရှေ့ပိုင်းမှာသဘုံတွေကိုခုခံတက်ထုတ်နိုင်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုကြလိမ့်မယ်လို့မျှော်လင့်ရပါတယ်Democratic Republic of Congo ရဲ့မြို့တော်ကင်ရှာစာကိုမဆက်ရောက်ခင်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာယူကရိန်းနိုင်ငံနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးစကားပြောကြားခဲ့ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းရုရှားလူလာသူခွဲထွက်ရေးသမားတွေကသတင်းတပတ်ကျော်ဖမ်းဆီးထားခဲ့တဲ့ဥရောပကစောင့်ကြည့်လေ့လာသူတွေကိုပြန်လွှတ်ပေးခဲ့တဲ့အပေါ်မှာကြိုဆိုတဲ့အကြောင်းမစ္စတာကယ်ရီကပြောဆိုခဲ့ပါတယ်။စနေနေ့စောစောပိုင်းတုန်းကတော့ဆူဒန်နိုင်ငံမှာဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေချုပ်ငြိမ်းစေဖို့အတွက်မစ္စတာကယ်ရီကမေတ္တာရပ်ခံလိုက်ပါတယ်။အီသီယိုးပီးယားနိုင်ငံမြို့တော်အက်ဒစ်အဘာဘာခီးစဉ်အဆုံးမတက်ခင်ဝန်ကြီးကယ်ရီကလူတွေတည်ကြဲတဲ့အထိလနဲ့ချီးပြီးတော့ဖြစ်ပွားနေတဲ့ပြိပက္ခအဆုံးသတ်ဖို့အရေးသဘုံကောင်းဆောင်ဖြစ်တဲ့ရီအတ်မာရှာနဲ့တိုက်ရိုက်ဆွေးနွေးမှုပြုလုပ်ဖို့တောင်ဆူဒန်သမ္မတဆာဗာကီးယားကိုတိုက်တွန်းခဲ့ပါတယ်မစ္စတာကယ်ရီဟာဆာဗာကီးယားနဲ့တောက်ကြနေမှာတွေ့ဆုံခဲ့သလိုရီအတ်မာရှာနဲ့လည်းတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံရှေ့မြောက်ပိုင်းမှာတောက်ကြနေကမြေပြိုကျမှုအကြီးကျယ်ဖြစ်ခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့သူတွေကိုရှာဖွေတွေ့ရှိနိုင်မှုအတွက်ကယ်ဆယ်ရေးလုပ်သားတွေနဲ့စေနာဝန်ထမ်းတွေဟာစနေနေ့မှာမြေကြီးတွေကိုတူးပြီးတော့အသေးအတန်ရှာဖွေနေကြပါတယ်မြေပြိုကျမှုအတွင်းတည်ဆုံးသူရေတွက်ဟာရာဂဏန်းကနေ2000လောက်အထိရှိနိုင်တယ်လို့ဆိုပါတယ်ပဒရှန်ပြည်နယ်မှာမိုးသည်ထန်စွာရွာသွန်းရွာကနေအခုလိုမြေပြိုကျခဲ့တာဖြစ်ပြီးတော့အင်ဂျီ300လောက်မြေပြိုကျတဲ့အထည်ပါသွားတယ်လို့အာဖဂန်အာဏာပိုင်တွေကပြောပါတယ်။အဲ့ဒီမတိုင်ခင်နိုင်အနေငယ်တုန်းကလည်းအသေးစားမြေပြိုကျမှုတစ်ခုဖြစ်ခဲ့ပါတယ်။နောက်ထပ်မြေပြိုကျတာတွေဖြစ်လာမလားဆိုပြီးစိုးရိမ်နေကြတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေလည်းနှောင့်နှေးခဲ့ရပြီးတော့ပြိုကျတဲ့မြေဟာအရန်ထူတာကြောင့်မြေပြိုတဲ့အထည်ပါသွားတဲ့သူတွေကိုရှာတွေ့ဖို့ဖြစ်နိုင်ခြင်းမဖြစ်နိုင်တော့မယ်လို့အာဖဂန်အာဏာပိုင်တွေကပြောပါတယ်။အခုခါမှာတော့ဒီဖြစ်ရကြောင်ဒုက္ခရောက်နေတဲ့သူထောင်ပေါင်းများစွာကိုအစားအစာရည်နဲ့တခြားလိုအပ်တာတွေပေးနိုင်ဖို့အတွက်လည်းအလေးထားလုပ်နေကြပါတယ်။အမေရိကန်သမ္မတဘရော့ခ်အိုဘားမားကတော့အာဖဂန်ပြည်သူတွေအတွက်ဝန်ထမ်းကြောင်ပြောကြားခဲ့ပြီးတော့အမေရိကန်တပ်ဖွဲ့တွေအနေနဲ့လည်းအကူအညီပေးဖို့အသင့်ပြင်ထားတယ်လို့ပြောပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုရဲ့ယောဂဝေဒနာဆိုင်ရာထိန်းချုပ်ရေးဌာန CDC ကလူတွေရဲ့အသက်အန္တရာယ်ကိုဒုက္ခပေးစေနိုင်တဲ့ Middle East respiratory virus လို့အတူကောက်ခေါ်တဲ့ MERS လို့ခေါ်တဲ့ရောဂါဖြစ်ပွားမှုတစ်ခုအမေရိကန်နိုင်ငံအတွင်းမှာတွေ့ရှိခဲ့ရတဲ့အကြောင်းကြေညာပါတယ်။မကြာသေးခင်ကပဲဆော်ဒီအာရေဗျနိုင်ငံကိုကျန်းမာရေးဆောင်ရှက်မှုအကူအညီပေးဖို့အတွက်တွားရောက်ခဲ့သူဟာအမေရိကန်ပြည်ထောင်စုရဲ့အနောက်လေပိုင်းအင်ဒီယားနာပြည်နယ်မှာအဲ့ဒီရောဂါဝေဒနာနဲ့ဆေးရုံတင်ထားရတယ်ဆိုပြီးတော့ CDC အဖွဲ့ကတောက်ကြနေမှာထုတ်ပြန်ကြေညာပါတယ်။ဒီဝေဒနာရှင်ကိုပြန်လဲကောင်းမွန်လာအောင်ကုသနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းနဲ့ဝေဒနာရှင်ဟာဘယ်သူတွေနဲ့ဆက်နွယ်ထိဆက်ခဲ့တယ်လဲဆိုတာကိုလေ့လာနေတယ်လို့အဲ့ဒီလိုဆက်နွယ်သူတွေအနေနဲ့ချက်ချင်းဆေးကုသစစ်ဆေးမှုကိုလာရောက်ပြီးတော့ခံယူဖို့အတွက်လှုပ်ဆောင်နေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒီယောဂဝေဒနာဘယ်ကနေစတင်ပြီးတော့ဖြစ်ပွားခဲ့ရတယ်လဲဆိုတာကိုအခုချိန်ထိမသိရသေးပါဘူး။ဒါပေမဲ့ကလအုပ်တွေစီကနေဖြစ်ဖို့များတယ်လို့တန်ဆရာရှိထားပါတယ်ခင်ဗျာ။
တန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 kHz 12.3 MHz တိုင်းဒိုမီတာ32 kHz 9325တိုင်းဒိုမီတာ39 kHz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝကနေတနင်္ဂနွေနေ့မနက်ဖက်သတင်းတွေကိုချင်ညာပေးနေပါတယ်ပွန်းလင်းလလဘီမူမတူရှင်တွဲမှုကိုလက်ခံတဲ့သတင်းမီဒီယာရဲ့အနေနဲ့လုံခြုံတဲ့ဝန်ကျင်မှာအကြောက်တရားကင်းရှင်းစွာနဲ့သတင်းတွေကိုထုတ်ပြန်နိုင်ရမယ်လို့မနေ့ကကြားရောက်တဲ့ကမ္ဘာသတင်းလလခွင့်နေ့မှာကုလသမဂ္ဂကပြောလိုက်ပါတယ်။ပြီးခဲ့တဲ့အတွင်းကမ္ဘာတစ်ဝှမ်းမှာသတင်းတောက်81ယောက်အသက်ခံခဲ့ရပြီး826ယောက်ဖမ်းဆီးခံခဲ့ရတဲ့အပြင်သတင်းတောက်2000ကျော်ကိုထိလက်ရောက်တိုက်ခိုက်တာခံခဲ့ရတယ်လို့ကုလသမဂ္ဂကထောက်ပြပါတယ်။တချို့နိုင်ငံတွေမှာနိုင်ငံတော်လုံခြုံရေးအကြောင်းပြချက်နဲ့သတင်းထုတ်ပြန်ခွင့်သတင်းပြန်ကြားခွင့်တွေကိုကြေကြေပြန့်ပြန့်ဝင်ရောက်ဆွဖက်မှုတွေရှိတာကိုလည်းသတင်းလက်ခွင့်အညွန်ကိန်းကအညွန်ကိန်းကိုထုတ်ပြန်တဲ့နေစည်းမချသတင်းတောက်များ RSF အဖွဲ့ကပြောပါတယ်ဒီကိစ္စတွေကကမ္ဘာတစ်ဝှမ်းမှာတိုးနေပြီးဒီမိုကရေစီနိုင်ငံလို့သတ်မှတ်ထားတဲ့နိုင်ငံတွေမှာသတင်းလက်ခွင့်ပျောက်ကွယ်သွားမယ့်အနေနဲ့ဖြစ်နိုင်တယ်လို့လည်း RSF ကပြောပါတယ်မြန်မာနိုင်ငံမှာတော့လက်ရှိအခြေအနေရောက်ဖို့ဘလောက်ကြိုးစားခဲ့ရတယ်နောက်ထပ်ဘလောက်အထိကြိုးစားသွားဖို့လိုသေးတယ်ဆိုတာကိုကမ္ဘာသတင်းလွှတ်လပ်ခွင့်နေ့မှာပြန်လည်သုံးသပ်ဖို့အကောင်းဆုံးဖြစ်တယ်လို့အမေရိကန်နိုင်ငံသားဌာနလက်ထောက်ဝန်ကြီး Richard Stengel ကပြောပါတယ်မြန်မာနိုင်ငံကတတိရှိတဲ့သတင်းတော်တွေအားလုံးကိုကျေးဇူးတင်ကြောင်းဒါအပြင်ရှေ့ဆောင်လမ်းပြပေးခဲ့တဲ့ကွယ်လွန်သူသတင်းစာဆရာကြီးဦးဝင်းတင်ကိုလည်း Mr. Stengel ကဥညွတ်တယ်လို့ပြောသွားပါတယ်ခင်ဗျာ
အီဂျီနိုင်ငံမှာအဖမ်းဆီးခံထားရတဲ့ Al Jazeera သတင်းဌာနရဲ့အင်္ဂလိပ်ဘာသာဌာနဒေတာကအကြီးအကဲဖြစ်သူဟာတရားရုံးတော်ကတရားသူကြီးထံကိုအတနာခံလျှောက်ထားခဲ့ပြီးလို့ဖော်ကံပက်တွေကကမ္ဘာသတင်းမီဒီယာလွတ်လပ်ခွင့်နေ့မှာသူ့ရဲ့တောင်းဆိုချက်ကိုခွင့်ပြုလိမ့်မယ်လို့မျှော်လင့်ထားကြပေမဲ့သူ့ကိုဆက်လက်ချုပ်နှောင်ထားဖို့တရားရုံးကအမိန့်ပေးလိုက်ပါတယ်။အီဂျီနဲ့ကနေဒါနယ်ပါဒေတာကသတင်းဌာနရဲ့အကြီးအကဲမိုဟာမက်ဖာမေးကတရားသူကြီးမိုဟာမက်နာဂီရှီဟာတာကိုသတင်းသမားအနေနဲ့ဘယ်ပေါင်းစုံကနေပြောဆိုစကားတွေကိုတင်ပြရရရှိတဲ့အကြောင်းရှင်းပြခဲ့ပေမဲ့တရားသူကြီးကအမှတ်ခံပေးဖို့အယူခံတာကိုပယ်ချခဲ့ပြီးနောက်ယုံချင်းကိုမေလ15ရက်နေ့မှာပြုလုပ်ဖို့ဆင့်ခေါ်လိုက်ပါတယ်။ဖာမီနဲ့တူဩစတြေးလျနိုင်ငံကသတင်းတော့ဂရက်စတီအီဂျစ်နိုင်ငံသားဘာဟာမူဟာမက်တူဟာအကြမ်းဖက်သူတွေနဲ့ဆက်နွယ်တယ်ဆိုပြီးတော့အကြမ်းဖက်သူတွေနဲ့ဆက်နွယ်နေပြီးတော့အီဂျစ်နိုင်ငံမတီးမငင်ဖြစ်အောင်မမှန်ကန်သတင်းတွေထုတ်လွှင့်ခဲ့တယ်ဆိုပြီးတော့ဆွဆွဲချက်တွေနဲ့တရားရင်ဆိုင်နေရတာဖြစ်ပါတယ်အီဂျစ်နိုင်ငံမှာမွတ်စလင်ညီကိုတော်များအဖွဲ့ကိုနှိမ့်နေတဲ့နေရာမှာဒီသတင်းတောက်တွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်အယ်ဂျာဇီးရာသတင်းဌာနရဲ့အာရဗစ်ဘာသာဌာနရဲ့သတင်းတောက်တူကိုလည်းတီးတန့်ဖမ်းဆီးထားခဲ့တယ်လို့သိရပါတယ်ခင်ဗျာ
ကိုလံဘီယာနိုင်ငံနောက်တောင်ပိုင်းမှာရွှေရင်းပြိုကျခဲ့ပြီးမြောက်မီတာ20ကအပျက်စီးပုံတွေကြားမှာပိတ်မိပျောက်ဆုံးနေတဲ့ရွှေရင်းတူဖော်ရေးအလုသမာ73ယောက်ကိုအသက်ရှင်လျက်ပြန်တွေ့နိုင်ဖို့ကမဖြစ်နိုင်တော့ဘူးလို့ကိုလံဘီယာအာဏာပိုင်တွေကပြောလိုက်ပါတယ်။ဆန်ဒနာဆိုတဲ့တောမျိုးလေးတစ်ခုမှာဗိုလ်ထူးညကရွှေရင်းပြိုကျခဲ့ပြီးအဲ့ဒီမျိုးရဲ့မျိုးတော်ဝန်ကလည်းရွှေရင်းတူဖော်ရေးလုပ်သားတွေကိုအသက်ရှင်ဖို့ဆူတောင်းခဲ့ပေမဲ့မဖြစ်နိုင်တော့ဘူးလို့ပြောလိုက်ပါတယ်ခင်ဗျာ
။သတင်းတွေကိုကိုရနိုင်တဲ့ဥဆက်မူဝီတို့ကကြေညာပေးခဲ့ကြတာပါအခုအရင်ဆုံးသတင်းလွှာတွေကိုတင်ဆက်ပေးပါမယ်ပြုပြင်ပြောင်းလဲရေးနဲ့ဒီမိုကရေစီပေါ်ဆောင်နေတဲ့မြန်မာနိုင်ငံတွင်းသတင်းသမားတွေအပေါ်အစိုးရဘက်ကပြစ်မှတ်ထားအရေးယူမှုလှုံ့ဆော်လာတာတွေတွေ့နေရပြီးတော့ဒါဟာမီဒီယာလွတ်လပ်ခွင့်ပြန်ပြီးတော့နောက်ဆုတ်လာတာကိုပြသရာရောက်တယ်လို့ပြည်တွင်းပြည်ပသတင်းသမားတွေကဝေဖန်ပြောဆိုလိုက်ပါတယ်အစိုးရအနေနဲ့သတင်းမီဒီယာတွေအပေါ်သတင်းဖြန့်ဝေမှုအားနည်းနေတယ်လို့သတင်းသမားတွေဘက်ကလည်းစံမှီတဲ့သတင်းသမားကျင့်ဝတ်လိုက်နာမှုရှိဖို့အရေးတကြီးလိုအပ်တယ်လို့ထောက်ပြပြောဆိုကြပါတယ်အသေးစိတ်ကိုဆက်သွယ်စုံစမ်းထားတာနားဆင်ကြည့်ပါရှင် သမရဦးသိန်းစိန်ဦးဆောင်တဲ့အရက်သားအစိုးရလက်ထက်မြန်မာသတင်းမီဒီယာတွေမှာလွတ်လပ်စွာဖော်ပြခွင့်အနည်းငယ်ရလာပေမဲ့လက်တလောမှာအစိုးရဘက်ကသတင်းသမားတွေကိုပြစ်မှတ်ထားပြီးတော့ပြစ်ဒဏ်ချတာဖမ်းဆီးထိန်းသိမ်းတာတွေလှုံ့ဆော်လာတာမို့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်တွေကိုချိမ့်ချောက်နေတယ်လို့မြန်မာသတင်းသမားများကွန်ရက်ကအထွေထွေအတွင်းရေးမှူးဦးမြင့်ကျော်ကပြောဆိုလိုက်ပါတယ်
အခုဒီဇင်ဘာနေ့စပြီးတွေ့ဝိုင်းလာဆိုင်ရဲ့ဖေဖော်ဝါရီလဆိုင်ရဲ့ပေါ့နော်ဖြစ်တဲ့ချရတဲ့ကိစ္စတွေဒီဟာတွေကြီးလိုက်ရင်တရားစီရင်ရေးစနစ်ကရောနောက်အုပ်ချုပ်တဲ့အစိုးရအဖွဲ့ပေါ့နော်နိုင်ငံတော်သမ္မတရုံးမီဒီယာသမားတွေကိုပြစ်မှတ်ထားတဲ့အထက်မှာပါဝင်နေတာထင်ရှားနေတာပေါ့နော်ဘာလို့လဲဆိုတော့ Unity ကိစ္စကိုရှင်းနိုင်ငံတော်သမ္မတရုံးကဒါကိုတရားစွဲဖို့စပို့ရဲဆွဲဟာကြီးဟာရှင်းရှင်းချာချာတက်တေတာကရှင်းနေတယ်ထွက်ဆိုချက်မှာနောက်တစ်ခုလိုက်ကောကိစ္စဆိုရင်တန်စားပြစ်ဒဏ်ပေးရတာတွေ့ရတယ်အခုဒီကိုစော်ကိကိစ္စမှာလည်းအဲ့ဒီသဘောပဲပြောချင်တာတော့တင်းမားလေးပြစ်မှတ်ထားတာထင်ရှားတယ်အဲ့ပြစ်မှတ်ထားတဲ့ကိစ္စတွေမှာလည်းဒီတရားစီရင်ရှင်းနေတဲ့အစိုးရအဖွဲ့ရဲ့ပါဝင်နေတဲ့ပြည်ရဲ့ချက်ချင်းနဲ့လှုပ်ဆောင်နေတဲ့သဘောမျိုးတွေဖြစ်နေတယ်ဆိုတော့ဒီဟာကတရင်းလလခွင့်ကိုဖြီးပါစေတဲ့ဟာတရင်းလလခွင့်ကိုပြန်ပြီးချိန်ချောက်နေတဲ့ဟာလို့ပဲပြောမယ်
တရင်းလလခွေအခုလိုချင်းချောက်ခံနေရတာဟာမီဒီယာပွင့်လင်းတိုးတက်မှုကိုနောက်ပြန်ဆုတ်သွားစေတဲ့အနေအထားဖြစ်တယ်လို့အရင် TVV Editor ဟောင်းတူဖြစ်တဲ့နော်ဝေနိုင်ငံကမြန်မာမီဒီယာအရေးသုံးသက်သူဦးထက်အောင်ကျော်ကပြောပါတယ်
။2012မှာရှိ့ကိုတက်ပြီးမြဲ2013နောက်ပိုင်းနဲ့2014မှာတော့မီဒီယာခြေနေကနောက်ပြန်ဆုတ်သွားတယ်လို့ဒီလိုမျိုးမြင်ပါတယ်ခင်ဗျာ။ဆိုတော့ဒီနေ့ပွဲမှာဥအောင်ကြီးပြန်ကြဲဝင်ကြီးပြောထားတဲ့အတိုင်းဆိုရင်တော့ဒါမီဒီယာနဲ့ဆိုင်တဲ့ဥပဒေတွေအားနည်းလို့လို့ပြောသွားတာမျိုးကြားပါတယ်ခင်ဗျာကျွန်တော်မြင်တာကတော့ဥပဒေဆိုတာတဲ့မီဒီယာသမားတွေကိုအာမခံချက်ပေးတဲ့ဒီဘယ်လိုပြောမလဲဥပဒေပဲပြောရမလားဒီသတင်းလုံးလက်ခွင့်နဲ့ပတ်သက်ပြီးပေါ့လေသတင်းသမားတွေဘယ်လိုလုပ်လို့ရတယ်ဘယ်လိုလွတ်ပိုက်ခွင့်ရှိတယ်ဆိုတာရှင်းရှင်းလင်းလင်းမရှိတဲ့ခါကျတော့သတင်းသမားတွေကိုတည်ဆဲဥပဒေဆိုတဲ့ဥပဒေနဲ့ဖမ်းတာကတော့ပြုပြင်ဖို့လုပ်နေတယ်လို့မြင်ပါတယ်ခင်ဗျာ
အခုလိုပြုပြင်ဖို့ပြည်တွင်းသတင်းသမားတွေဘက်ကရောဘာတွေလှုပ်ဆောင်နေပါသလဲ
ကျွန်တော်တို့ကဥပဒေဆိုင်ကိစ္စတွေဆိုရင်ဥပဒေဆိုင်နဲ့ပတ်သက်တဲ့ဟာတွေဟိုဗထုတွေပြင်နိုင်တယ်အဲ့ပြင်ပြီးနိုင်တဲ့လူမျိုးတွေကိုသူတို့တွေသိနာလဲအောင်ကျွန်တော်တို့ကရောစုစီယုံနဲ့ advocacy လိုဟာမျိုးတွေလည်းကျွန်တော်တို့မကြခင်အဲ့ဒါမျိုးတွေလည်းလုပ်မယ်နောက်တစ်ခုကတော့ဒီရဲ့ပိုင်းတွင်လှုပ်ဖို့ဟိုရည်ရွယ်ထားတဲ့ဟာတော့ကိုစော်ပေထောင်ချလာတလားပြည့်တဲ့ခုနှစ်ရည်နေ့မှာသတင်းစာတွေရောဂျာနယ်တွေရော website တွေရောမှာဒီကိစ္စကိုဆက်ညင်ကန့်ကွက်တဲ့အထိမ်းအနဲ့အမေရောင်ဟာမျိုးတကယ်လည်းလုပ်ဖို့ပေါ့နော်မနေ့ကမှဆွေးနွေးဖို့ခေါ်ရတယ်ပေါ့နော
်အခုလိုမျိုးဆန္ဒပြတောင်းဆိုမှုတွေကြောင့်အစိုးရဘက်ကနေပြန်တုံ့တက်ပြီးတော့ပြင်ဆင်ပေးတာမျိုးတွေရှိခဲ့ပေမဲ့ပြည်တွင်းသတင်းသမားတွေဘက်ကလိုအပ်ချက်တွေလည်းရှိတယ်လို့ဦးထက်အောင်ကျော်ကထောက်ပြပါတယ
်ဒီသတင်းသမားတွေဖက်ကဒီကျင်းပွဲဆိုင်ရာကိုလိလာပြီးတော့စံချေမှုအောင်လုပ်ဖို့ပေါ့လေဘာလို့ဆိုတော့2010နောက်ပိုင်းမှာဒီမီဒီယာလွတ်လပ်ခွင့်ရှိလာတဲ့အခါကျတော့အခုပမာပြည်ထမလွတ်လပ်တဲ့သတင်းထောက်တွေကအခုမှပေါ်လာတာဟုတ်ဆိုတော့ကျတော့မီဒီယာသမားတယောက်အနေနဲ့နိုင်ငံတကာအသိအမြော်ဘယ်လိုလုပ်ရမယ်လို့ဆိုတဲ့စာချစာညွှန်းတွေကြတော့ကြေကျမှုပဲမှာအားနည်းနေဆဲလို့ကျွန်တော်မြင်ရတယ်ခင်ဗျအခုဆိုရင်တော့ဒီနိုင်ငံတကာအသိအမြော်ကြောင်းလေးပါတွေဖွေးပြီးတော့သင်တန်းလေးပါတွေပေးမယ်လို့တော့ကြားရပါတယ်ဒါအကောင့်နဲ့အလားလားပါဒါမီဒီယာသမားတွေဖေကလိုရမယ်အပိုင်းပေါ့လေ
အစိုးရဘက်ကလည်းသတင်းမီဒီယာတွေအပေါ်မှာအချက်အလက်မှန်ပေးဖို့တာဝန်ရှိတယ်ဆိုတာကိုသဘောမပေါက်ကြဘူးလို့လည်းဝေဖန်ပါတယ
်တော့အစိုးရဖဲဒီအာဏာပိုင်တွေဖဲကကြတော့မင်းရင်လည်းမဖြေကြဘူးလေဥမာစိုးရမှဆိုမင်းလိုက်ဥရထောတယောက်ပဲမေးလို့ရတယ်ကျန်တဲ့ဝန်ကြီးဌာနတွေလိုက်စက်ရုပ်တွေလိုက်ဌာနတွေလိုက်ပြောခွေရပုဂ္ဂိုလ်တွေလည်းမရှိဘူးနောက်တစ်ခါပြောခွေရပုဂ္ဂိုလ်တွေလည်းကျွန်တော်တို့အခြားနိုင်ငံတွေမှာဆိုရင်ပြောခွေရပုဂ္ဂိုလ်တွေကမီဒီယာဆက်ရှင်တွေအားလုံးအတီးသတင်းတင်တာဆင်းပြီးသားဒီမီဒီယာသမားတွေပဲလေပုံမှန်ဒီမှာကြတော့အဲ့လိုမျိုးစိုးရဌာနတွေမှာအဲ့လိုမျိုး professional ပြောခွေရပုဂ္ဂိုလ်တွေမရှိတာလည်းအားနည်းချက်တစ်ခုလို့ကျွန်တော်မြင်တယ်ဗျ
ဒါကတော့မြန်မာမီဒီယာလောကနောက်ပြန်ဆုတ်မသွားစေဖို့အတွက်အစိုးရဘက်မှလည်းတာဝန်ရှိတယ်လို့ပြည်တွင်းသတင်းသမားတွေဘက်မှလည်းတာဝန်ရှိတယ်ဆိုတာကိုမြန်မာမီဒီယာအရေးဆောင်ကြည့်လေ့လာသူတွေကသုံးသပ်ထားကြတာဖြစ်ပါတယ်ရှင်ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းလွှာကတော့ 3D လို့ခေါ်တဲ့သုံးဘက်မြင်ရုပ်ကြွပုံနှိပ်ဆက်ဈေးတွေတဖြည်းဖြည်းကျဆင်းလာနေချိန်မှာပဲမူလပိုင်ရှင်တွေရဲ့ဒီဇိုင်းနဲ့မူပိုင်ခွင့်ကာကွယ်ရေးဆိုင်ရာဥပဒေတွေကိုထည့်သွင်းစဉ်းစားကြဖို့တောင်းဆိုမှုတွေလည်းတိုးလာနေပါတယ်။ဒါပေမဲ့လည်းဥပဒေတွေကိုမလိုအပ်ဘဲနဲ့ချမှတ်နေတာတွေကအကြံသင့်ညံသင့်တွေမပေါ်အောင်တားဆီးရရောက်တယ်လို့ဖြစ်နိုင်တယ်လို့လည်းကြွန့်ကျင်သူတွေကသတိပေးနေကြပါတယ်။ဒီကြောင့် VOA သတင်းတောက် George Putit သတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကတင်ပြပေးထားပါတယ်ရှင်။
3D set တွေကိုတိုက်ပန်ဆန်းသက်ခန်းတွေကနေဆက်မှုလုပ်ငန်းနဲ့နေအိမ်တွေအထိပြန့်နှံ့ပြီးတွင်တွင်ကျယ်ကျယ်သုံးနေပါပြီ။ပြီးခဲ့တဲ့ November London မှာနောက်ဆုံးပြတဲ့လူခန္ဓာကိုအတွင်းအင်္ဂါတွေလိုရှုပ်ထွေးတဲ့ပုံစံထုတ်တဲ့ဒီဆက်မျိုးတွေကနေပိုးပြီးဈေးသက်တာတဲ့ခလေးကစားစရာတွေအိမ်သုံးပစ္စည်းတွေကိုထုတ်တဲ့ set တွေအထိဆက်မျိုးမျိုးရှိနေပါတယ်။ Germany company ga ka ponsan namuna go sat ka ni thauk pya kae de lo. Tiyok company de khu ga le 3D poun ni set ne thru sao mae ain go jaw nya ni ba de. Computer go taung pi ponsan myo song ati cha byan pi thauk pe nai na mo. Da ga mubain khwin upare go chho phaw ya yauk ni de lo. American ga Electronic Frontier Foundation lu mu phwe ga shi ni phit de Julie Samuels ga byo ba de.
If a certain design that you want to print is covered by copyright.
ကိုပေါ်နေတဲ့ design ကမူပိုင်လောက်ထားတာဖြစ်နေရင်ကိုလည်းထုတ်ရောမူပိုင်ခွင့်ဥပဒေနဲ့သွားညီနိုင်ပါတယ်
။တကယ်လို့မူပိုင်ခွင့်ဥပဒေနဲ့တင်းချက်လိုက်မယ်ဆိုရင်နိုင်ငံသားတွေရဲ့ရပိုင်ခွင့်နဲ့ဤပညာအသစ်တီထွင်မှုကိုသွားပြီးထိခိုက်နိုင်တယ်လို့ 3D company တွေကသတိပေးကြပါတယ်။ဟိုးရင်တုန်းကတချင်းတွေကိုပထမတိတ်ခွေနောက် computer နဲ့ကူးယူနိုင်ချိန်မှာမူပိုင်ခွင့်အတွက်ဥပဒေပြုသူတွေနဲ့ဂီတလောကသားတွေတဖြည်းဖြည်းချင်းညှိပြီးယူတာပါ။ဒီဂီတလုပ်ငန်းလိုပဲအခု 3D set တွေအတွက် license တွေမကြခင်မှာပဲလောက်လာလိမ့်မယ်လို့မျှော်လင့်နေသူကတော့ 3dplus.me website တူထောင်သူ Sydney Tetro ပါ
All of those companies are in very
company အလုံးကသူတို့ထုတ်ထားတာတွေကိုဘလို့သုံးနိုင်မယ်ဆိုတာစံစနေကြတာဆိုတော့တနှစ်လောက်စောင့်ကြည့်ရမှာပါရှင
် 3D ပုံနဲ့ set design ဆွဲသူ Diego Progogas ကစက်ပန်ရှင်တွေကမူလပန်းရှင်တွေကပါတတ်မှတ်ချက်တွေချပြဖို့ပြောပါတယ
် If companies really take advantage of you know just charge
တကယ်လို့ company တွေကဒါကိုအခွင့်အောင်းယူပြီး Star Wars တွေကကိုကြိုက်တဲ့ဇက်ကောင်ကို 3D နဲ့အခါချင်းတွေနည်းနည်းပဲယူပြီးထုတ်ယူတာဟာခွဲကူတာတွေကိုတားနိုင်မယ်လို့ထင်ပါတယ
် 3D ပုံနှိပ်တာအတွက်ဥပဒေမရှိရင်လည်းမီးပညာခိုးယူမှုကိုတားနိုင်မှုဖြစ်ပါတယ်ဒါပေမဲ့ဒီဥပဒေအသစ်တွေကနေကိုရေးကိုရာတုံးဖို့ကူးယူသူတွေကိုတော့အရေးမယူဖို့မျှော်လင့်ထားကြပါတယ်
ဒေါက်ခင်မျိုးသက်ပါရှင်ဆက်ပြီးတော့တင်ပြမယ်ဒီသတင်းပတ်ရဲ့မြမအရေးသုံးသပ်ချက်မှာဆိုရင်တော့အနှစ်20ကျော်ကြာခဲ့တဲ့တရုတ်နောက်လိုက်ဘဝကိုဦးသိန်းစိန်အစိုးရကရက်ဆိုင်လိုက်တဲ့အတွက်ဖြစ်ပေါ်လာတဲ့တရုတ်မြန်မာဆက်ဆံရေးပုံစံသစ်ကိုဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့သုံးသပ်တင်ပြထားတာနားဆင်ကြည့်ကြရအောင်ပါရှင်
တို့ရဲ့ APL 21ရက်နေ့က NLD ပါတီဝင်7ဦးပါဝင်တဲ့ကိုယ်စားလှယ်အဖွဲ့တရုတ်ပြည်ကိုထွက်ခွာသွားပါတယ်။တရုတ်ကွန်မြူနတီပါတီကဖိတ်ကြားလို့တွားရောက်လေပတ်တာဖြစ်ပါတယ်။ဒီဇင်ဘာလကပဲတရုတ်နိုင်ငံရေးဌာနကဖိတ်ခေါ်လို့ NLD 10ဦးကိုယ်စားလှယ်အဖွဲ့တရုတ်ပြည်ကိုခရီးထွက်ခဲ့ပါသေးတယ်။ APL ပထမဘက်ကလည်းရန်ကုန်တက္ကသိုလ်ကလူငယ်ကိုယ်စားလှယ်အဖွဲ့တရုတ်ပြည်ကိုလေ့လာရေးခရီးထွက်ပါတယ်။မြေဆုံစီမံကိန်းရက်ဆိုင်ခြင်းကစပြီးမြန်မာနဲ့ဆက်ဆံရမှာစေအုပ်စုကအဓိကမထားပဲအခြားအင်အားစုတွေကိုပါတရုတ်ကဆက်ဆံလာပါတယ်။အစိုးရအချင်းချင်းပုံမှန်ဆက်ဆံရေးလုပ်နေတုန်းမှတစ်ဖက်ကလည်းအဖွဲ့အစည်းမျိုးစုံနဲ့ဆက်ဆံရေးမြင့်တင်နေတာတွေ့ရပါတယ်။လွတ်တော်နဲ့နိုင်ငံရေးပါတီတွေကိုပါဦးစားပေးဆက်ဆံလာပါတယ်။ဒီအင်အားစုတွေကလည်းအိမ်နီးချင်းတရုတ်ကိုတူနီးတူဟန်နဲ့ပြန်လည်ဆက်ဆံကြပါတယ်။အခြားနိုင်ငံရေးပါတီဝင်တွေပါဝင်တဲ့ပါတီစုံကိုယ်စားလှယ်အဖွဲ့လည်းမနစ်ကတရုတ်ပြည်ကိုတွားရောက်လေပတ်ပါလေ။ရိုက်ပြီးဖြစ်စီမရိုက်ပြီးဖြစ်စီတရုတ်နဲ့မြန်မာဟာအိမ်နီးချင်းဖြစ်တာမို့တရုတ်ရေးရာမဟာဗျူဟာနီးဗျူဟာတွေကိုလေ့လာသင့်ပြီဖြစ်ပါတယ်
။2017မှာစစ်တပ်အကြီးအကဲဖြစ်လာကြတဲ့ကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဗီယက်နမ်တရုတ်အိန္ဒိယရုရှားထိုင်းနဲ့စင်ကာပူကိုတီးခြားတွားရောက်ပါလေ။ဒါပေမဲ့စစ်ဦးစီးချုပ်ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်ဟာတရုတ်မဟုတ်ဘဲတရုတ်နဲ့ဆက်ဆံရေးတင်းမာတဲ့ဗီယက်နမ်ဖြစ်နေပါတယ်။တရုတ်သမ္မတဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့အာဆီယံခီးစဉ်မှာမြန်မာပြည်ကိုခြံထားတာသိတာပါတယ်။ဒီလိုပုံကိုယ်တွေတွားရောက်နိုင်လောက်အောင်မြန်မာနဲ့ဆက်ဆံရေးအခြေအနေမကောင်းသေးဘူးဆိုတာကိုတွယ်ဝိုက်တဲ့နီးနဲ့ပြတာတဲ့သဘောမျိုးဖြစ်ပါတယ်။ဒါပေမဲ့စစ်ဘက်ဆိုင်ရာဆက်ဆံရေးမှာတော့ပြဿနာမရှိသလောက်ဖြစ်နေပုံရပါတယ်။လွန်ခဲ့တဲ့နှစ်ဇန်နဝါရီနဲ့ဇူလိုင်လမှာတရုတ်ဒုစစ်ဦးစီးချုပ်နဲ့ဗဟိုစစ်ကော်မရှင်ဒုဥက္ကဋ္ဌနေပြည်တော်ကိုရောက်လာပါတယ်
။အောက်တိုဘာလရောက်တော့စစ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တရုတ်ပြည်ကိုထွက်ခွာသွားပါတယ်။တရုတ်အကူအညီနဲ့နေပြည်တော်မှာကျင်းပတဲ့အရှိတောင်အာရှအာကစားပွဲတော်အတွက်လွန်ခဲ့တဲ့ဒီဇင်ဘာလကလာသွားတဲ့ဒုဝန်ကြီးချုပ်လူယန်တုံဟာအဆင့်အမြင့်ဆုံးတရုတ်အစိုးရအရာဒန်ပေါ်လစ်ဘူရိုအဖွဲ့ဝင်ဖြစ်ပါတယ်။ဒီနေ့ထဲမှာတော့ပြည်တော်စုလွတ်တော်နိုင်ငံပြည်သူလွတ်တော်ဥက္ကဋ္ဌဦးရွှေမန်းနဲ့ဒုသမရဦးညံထွန်းတို့ရဲ့အေပီလာတရုတ်ပြည်ခီးစဉ်ဟာတင်ရှားပါတယ်။လွတ်တော်အချင်းချင်းအစိုးရအချင်းချင်းစစ်တပ်အချင်းချင်းအပြန်အလှန်ဆက်ဆံရေးမြင့်တင်ဖို့ကြိုးပမ်းချိန်မှာတရုတ်ကွန်မြူနတီပါတီကလည်းမြန်မာနိုင်ငံရေးပါတီတွေနဲ့ချစ်ချည်ရေးလုပ်ဖို့ကြိုးပမ်းပြီးကိုယ်စားလှယ်ကိုအသက်60မကျော်ရလို့သတ်မှတ်ထားပါတယ်
။ဒေါ်စန်းစုကြည်ကိုတရုတ်နိုင်ငံတကာချစ်ချည်ရေးအသင်းကဖိတ်ထားတယ်လို့သတင်းထွက်နေပါတယ်။တရုတ်ပြည်ကိုတွားရောက်လို့ကြောင်းဒေါ်ဆန်းစုကြည်ကထုတ်ဖော်ပြောဆိုထားပေမဲ့ အစိုးရအဖွဲ့အစည်းရဲ့ဖိတ်ကြားချက်ကိုသာလက်ခံမှာဖြစ်ကြောင်းသိရှိရပါတယ်။တရုတ်ကွန်မြူနစ်ပါတီကဖိတ်ကြားတဲ့အတွက်ဦးထေဦးခေါင်းဆောင်တဲ့ကျန်းဖွန့်ပါတီကိုယ်စားလှယ်အဖွဲ့လွန်ခဲ့တဲ့ဒီဇင်ဘာလကတရုတ်ပြည်ကိုသွားရောက်လည်ပတ်ပါတယ်။စစ်အစိုးရလက်ထက်ကတည်းကကျန်းဖွန့်အသင်းကိုနိုင်ငံရေးအဖွဲ့အစည်းအဖြစ်တရုတ်ကွန်မြူနစ်ပါတီကအတိအမှတ်ပြုပြီးညီလာခံတက်ရောက်ဖို့မကြာခဏဖိတ်ကြားခဲ့ပါတယ်။တရုတ်ပြည်ကဖွံ့ဖြိုးရေးအသင်းနဲ့အပြည်ပြည်ဆိုင်ရာချစ်ကြည်ရေးအသင်းဟာကျန်းဖွန့်ပါတီနဲ့လက်တွဲပြီးလူမှုရေးလုပ်ငန်းအချို့ကိုလုတ်ကင်နေပါတယ
်တရုတ်ကွန်မြူနစ်အစိုးရရဲ့နောက်လိုက်အနေနဲ့အနည်း20ကျော်စခန်းသွားခဲ့တဲ့ဗမာအစိုးရကနောက်လိုက်ဘဝကိုဆွံ့လွတ်လိုက်တဲ့အခါမှာဆွေမျိုးပေါက်ဖို့ဖြစ်ကြောင်းပြဖို့တရုတ်ကကြိုးပမ်းနေတာတွေ့ရပါတယ်တရုတ်မြန်မာချစ်ကြည်အသင်းကိုပြန်လည်တည်ထောင်ပါတယ်မြန်မာပြည်လေ့လာရေးသုတေသနဌာနကို2017ဒီဇင်ဘာလကယူနန်တက္ကသိုလ်မှာဖွင့်လှစ်ပါတယ်စီရေးစီးပွားရေးနဲ့နိုင်ငံရေးသာမကဘဲလူမှုရေးပညာရေးနဲ့ယဉ်ကျေးမှုနယ်ပယ်မှာပါတရုတ်ကဝင်ရောက်ပူးပေါင်းဆောင်ရွက်နေပါတယ်မြန်မာပြည်အကြောင်းစိတ်ဝင်စားတဲ့တရုတ်တွေများလာပါတယ်ဦးသိန်းစိန်အစိုးရတက်လာခြင်းကစပြီးတရုတ်အရင်အနည်းကျဆင်းလာပါတယ်2010မှာဒေါ်လာတန်400ယင်းနီးခဲ့ရာက2013မှာတန်20အထိကျဆင်းလာပါတယ်ဒါပေမဲ့လုံးလုံးစေတော့တရုတ်ကြီးဆုံးမှုကိုအနောက်တိုင်းကစင်ခေါ်နိုင်တဲ့အခြေအနေမရှိဘူးလို့တရုတ်ပညာရှင်တွေကတွက်ပါတယ်တရုတ်ချုပ်ကင်ထားတဲ့ကုန်ပစ္စည်းဈေးကွက်မှာအနောက်တိုင်းကုမ္ပဏီတွေတိုးနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်အနောက်တိုင်းကစိတ်ဝင်စားတဲ့ဘဏ်လုပ်ငန်းပညာရေးနဲ့ခီးသွွားလုပ်ငန်းကိုတရုတ်ကစိတ်မဝင်စားဘူးလို့တရုတ်ပညာရှင်အချို့ကသုံးသပ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
အောင်ခင်ရဲ့မြမအရေးသုံးသက်ချက်ပါရှင်ဆက်ပြီးတော့ American Indian 3အင်္ဂလိပ်စာအစီအစဉ်ကိုနားဆင်ကြရအောင်ပါဒေါ်လာလတ်တန်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်အယောင်တွေဟာသဘာဝကိုအလှချေရမှာအသုံးဝင်တယ်လို့ဘာသာစကားမှာလည်းအယောင်နဲ့တွေ့ပြီးဝူဝီဆဆာဖြစ်အောင်အသုံးပြုထားတာတွေရှိတာမှုဒီသတင်းပါအယောင်လို့ဒီပြရတဲ့ color ဖြစ်တဲ့အနီအမဲအဖြူရွှေစတဲ့အသုံးနှုန်းတွေကိုအခြေခံတဲ့ idiom တွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံ
း in the red
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက i n in ကထဲမှာ t h e the r e d red ကအနီဆိုတော့စကပိုက်ခုရဲ့ထိုက်ရိုက်ဒီပဲကအနီယောင်ထဲမှာပေါ့။စီရင်စင်မှာဆိုရင်အနီယောင်မှင်းနဲ့ရေးတယ်ဆိုရင်လုံးဝေးပြတာအနှုတ်လက္ခဏာပြတယ်ဆိုတာတော်တော်ရှိများအသိပဲဖြစ်ပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကလည်းလုံးဝေးပြနေတာကို့မှာငွေမရှိတော့တာပက်ဆံကုန်သွားတာအနှုတ်လက္ခဏာကိုပြတဲ့သဘောဖြစ်ပါတယ်။ကျမတို့မြန်မာဘန်စကားမှာတော့ဘိုင်းကြမယ့်အခြေအနေမျိုးပေါ့။ဒီအသုံးနဲ့ပတ်သက်လို့ George Lou ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ If you keep spending money on expensive things,You'll soon be in the red.
Kimya, zechi de pisi dwe we wae ni me sui no. Kimya le te ma ngwi chan no ma ma hou pu lo ti be ya ba de. U ma go naw de khaw na sin chi ja ya aw.
If you keep spending money on expensive things, you'll soon be in the red.
Ku se le tin pya pi ma ga ro.
White lie.
Phit ba de. Sa lung paw ga W H I T E white ga a phyu yang.L-I-E, lie ကလိမ်ပြောတာ၊မူသားပြောတာဆိုတော့စကပိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကမူသားအဖြူရောင်ပေါ့။မူသားဆိုတာကတော့လိမ်ပြောတာမှုတကယ်တော့မကောင်းတာဖြစ်ပေမဲ့လို့လေတခါတရံလေကျမတို့မြမဆိုရိုးစကားတိုင်းမူသားမပါလင်္ကာမချောဆိုတဲ့ဆိုရိုးလိုမူသားဟာဘယ်သူ့ကိုမှထိခိုက်စီတာမျိုးမဟုတ်ဘဲကာယကံရှင်စိတ်ချမ်းသာရလေအောင်အားနာလို့အမှန်ကိုမပြောဘဲကောင်းအောင်ကြည့်ပြောလိုက်ရတဲ့အခြေအနေမျိုးလေးရှိတတ်ပါတယ်။အဲ့ဒီအခြေအနေမျိုးကို idiom အသုံးရ white lie လို့တင်စားရည်ညွှန်းပြောတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ She doesn't look nice in red, but just to make her happy, I told her a white lie.
သူကအနီအောင်နဲ့ဆိုရင်ကြည့်မကောင်းဘူးလေ။ဒါပေမဲ့လို့သူစိတ်ချမ်းသာအောင်တော့ကျွန်တော်ကကောင်းအောင်ကြည်ပြောလိုက်ရတယ်လို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ She doesn't look nice in red, but just to make her happy, I told her a white lie.
ခု ုဆက်လက်တင်ပြပေးမှာကတော့အမဲကိုအခြေခံနေ
Black sheep
ဆိုတာပဲဖြစ်ပါတယ်ဆာလုံပေါင်းက B L A C K black ကအမဲရောင် S H E E P sheep ကသူဆိုတော့စကွိုက်လုံရဲ့ဓာတ်ရိုက်ဒီပဲကတော့သူအမဲရောင်ပေါ့တမန်အဖင်အဖြူရောင်ရှိတဲ့သူဟာအမဲရောင်ဖြစ်နေတယ်ဆိုရင်တော်ရရှိများစဉ်းစားကြည့်နိုင်တာကတော့အဖြူရောင်သူအုပ်တေချာမှာအမဲရောင်သူကကျမတို့မြန်မာမှာအမဲစစ်ထင်းနေသလိုမျက်စိပသာရကိုပြက်စေးသလိုနေ့စဉ်ဘဝမှာလည်းတခုခုချုပ်ရွေးနေတာကိုဆလိုတာဖြစ်ပါတယ်အထူးသဖြင့်မောင်မကြီးနေတဲ့မှာဖောက်ပြီးမိသားစုရဲ့နာမည်ကိုပြက်စေးတဲ့လူဆိုးပေတဲ့မိသားစုဝင်တူကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Jerry is the black sheep in our family He did not finish high school and is an alcoholic.
Jerry ha, chinor mi da su ma ro so pe de de lu be bya. A the tan chang le ma pi de a pyin. A yet tama le phit ni le lo thi be ya ba de. U ma go naw de khaw na sin chi cha ya aw.
Jerry is the black sheep in our family. He did not finish high school and is an alcoholic.
Ku naw song tin pya pi ma ga ro.
Golden handshake.
So da be phit ba de. Sa lung paung ga G O L D E N golden nga G O L D gold ဆိုတဲ့ရွှေလို့အဓိပ္ပာယ်ရတဲ့စာလုံးကနေဆင်းသက်လာပြီးရွှေနဲ့ပြုလုပ်ထားတာရွှေရောင်ရှိတာကိုဆိုလိုတာဖြစ်ပါတယ် H A N D S H A K E handshake ကလက်ဆွဲနှုတ်ဆက်တာဆိုတော့စကွိုက်လုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရွှေရောင်လက်ဆွဲနှုတ်ဆက်တာပေါ့ရွှေဆိုတဲ့တတ္တုဟာသောတာရှင်များတည်ပြီးဖြစ်တဲ့အတိုင်းအဖို့တဏ္ဍာမှုလို့လေရွှေနဲ့တွဲတုံးနဲ့ဝေါ်ဟာရတွေဆိုလို့ရှိရင်လေတန်ဖိုးရှိတာကိုတင်စားပြောလို့ရှိတာဖြစ်ပါတယ်ဒီနေရာမှာ handshake ကတော့လက်ဆွဲနှုတ်ဆက်တာဆိုတော့လက်ဆွဲနှုတ်ဆက်တဲ့အနောက်တိုင်းအလေ့ချင်းကတော့လူချင်းတွေ့ရင်ဖြစ်စေဒါမှမဟုတ်ခွဲခွာရင်ဖြစ်စေနှုတ်ဆက်တာဖြစ်တာကိုသောရရှိများအသိဖြစ်ပါတယ်ဒီနေရာမှာတော့ခွဲခွာတာကိုရည်ညွှန်းတာဖြစ်ပါတယ်အထူးသဖြင့်အခြေအနေရအလုတ်ဖြုတ်ခံရတဲ့အလုတ်ကနေစော်ပြီးအနားယူရတဲ့အခြေအနေမျိုးမှာအဲ့ဒီလူကိုကျေနပ်အောင်ယောကြီးဒါမှမဟုတ်နိနာကြီးအဖြစ်မြင့်မြတ်ကလေးပေးလိုက်တာကိုရည်ညွှန်းတာဖြစ်ပါတယ်။ဒါကြောင့်မလို့ Golden Handshake ဆိုတဲ့ idiom အသုံးကတော့အလုတ်ဖြုတ်ခံရလို့ဖြစ်စေစောစီးပြီးတော့အနားယူရလို့ဖြစ်စေအခြေအနေရနိနာကြီးတော်တော်လေးရလိုက်တာကိုရည်ညွှန်းတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The company gave the manager, Mr. Smith,A $100,000 golden handshake as early retirement. His company is streamlining.
Eddie company ha manager Mr. Smith go sozo lokani anayu khain lai do nina ji dollar tatain pi lai de le tu company ga lu dui short ni lo lo dei be ya ba de uma go naw ta khaw na sin chi ja ya aw
The company gave the manager Mr. SmithA $100,000 golden handshake as early retirement. His company is streamlining.
တော်ရရှိများကိုဒီသတင်းပါအယောက်နှစ်ပတ်သက်ပြီးတော့တင်ပြခဲ့တဲ့ idiom အသုံးတွေကတော့
In the red, white lie, black sheep, golden handshake.
တို့ဖြစ်ကြပါလေ။နောက်သတင်းပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ဆောင်မြောနားဆင်ကြပါရှင
်ဒေါ်လာလာတန်အစီအစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်တိုက်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်စာအစီအစဉ်မှာတော့ဒိုင်ရိုက်လေလာအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့ဆောင်မြောနားဆင်ကြပါရှင်